ကူပာမြန်မာနိုင်ငံငွေကြေးလောကနိုင်ငံသားငွေစည်းကွက်နဲ့ဘဏ်လုပ်ငန်းအတိုင်းအဝန်းအတွက်ထူးခြားတဲ့ရည်သက်ပတ်လို့ဆိုနိုင်ပါတယ်အကြောင်းကတော့မြန်မာနိုင်ငံတော်ဘူပန်းဟာနိုင်ငံသားငွေကြေးရဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်တာနိုင်ငံသားငွေလဲလှယ်လုတ်ကန်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေကိုကြက်မှတ်မဲ့ညွှန်ကြားချက်ထုတ်ပြန်တာတရားမဝင်ဟွန်ဒီငွေလွှဲနေတာတွေနဲ့ပတ်သက်ပြီးတရားဝင်ဖြစ်အောင်ဘယ်လိုလုတ်ကန်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းလွတ်တော်မှာတွားပြီးတင်ပြတာရှာရှာပါပါသတင်းစာရှင်းလင်းပွဲလုပ်ပြီးမြန်မာနိုင်ငံတော်ဘူပန်ရဲ့လုပ်ငန်းဆောင်တာတွေအကြောင်းရှင်းပြတာစတာတွေဇက်တိုက်လုပ်ခဲ့လို့ပါပဲပထမဦးဆုံးလုပ်တာကနိုင်ငံသားငွေရည်ညွှန်းငွေလဲနှုန်းထုတ်ပြန်ခြင်းပြောင်းလဲကြောင်းကြေညာတာပါဘူပန်ဟာနိုင်ငံသားငွေကြေးနဲ့ပတ်သက်ပြီးကောင်းကောင်းမွန်မွန်ကင်တွယ်ထိမ့်သိမ်းနိုင်ဖို့အတွက်မြန်မာကျပ်ငွေတန်ဖိုးကိုရှင်းသင့်တဲ့အခြေအနေပုံမှန်ရှိနေစေဖို့အတွက်2012ခုနှစ်ကစပြီးနှစ်စဉ်ငွေလဲနှုန်းသတ်မှတ်ပြီးတဲ့စနစ်ဆောင်ရွက်ခဲ့ပါတယ်။ရင်းညွှန်းငွေလဲနှုန်းထားကိုပြီးခဲ့တဲ့ရက်ကအရောင်းအဝယ်ဖြစ်ခဲ့တဲ့အခြေအနေတွေကိုသုံးသပ်တွက်ချက်ပြီးရုံးဖွင့်ချိန်မနေ့ပိုင်းမှာသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အဲ့လိုသတ်မှတ်လိုက်တဲ့ရင်းညွှန်းငွေလဲနှုန်းအပေါ်မူတည်ပြီးပုဂ္ဂလိကဘဏ်တွေကဝယ်လိုရောင်းလိုတဲ့ငွေကြေးအမျိုးအစားအလိုက်တင့်တော်သလောက်ရောင်းချပေးတဲ့စနစ်ကျင့်သုံးခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ရက်ဈေးကွက်ထဲပြည့်ပြည့်သားကိုအခြေခံပြီးသတ်မှတ်တဲ့ဈေးနှုန်းဖြစ်တဲ့အတွက်လက်တွေ့အခြေအနေနဲ့ကင်းကွာနေပြီးပုဂ္ဂလိကဘဏ်တွေရဲ့အမြတ်ထုတ်တာကိုခံရလေရှိပါတယ်။ဥပမာဈေးကွက်ထဲတကယ်ဖြစ်ပေါ်နိုင်တဲ့ဒေါ်လာကျပ်ငွေ1500ပတ်ဝန်းကျင်ရှိနေချိန်ဘူပန်က1550အထက်လိုမျိုးသတ်မှတ်လိုက်ချိန်ပုဂ္ဂလိကဘဏ်ကဘူပန်ကနေကျပ်ငွေဝယ်ယူလိုက်တာမျိုးဈေးကွက်ထဲမှာဒေါ်လာကျပ်ငွေ1600ပတ်ဝန်းကျင်ပေါက်နေချိန်ဘူပန်ကဒေါ်လာကိုကျပ်1500လောက်ပဲသတ်မှတ်ထားတဲ့အခါပုဂ္ဂလိကဘဏ်တွေဟာဘူပန်ကနေဒေါ်လာအများပြားဝယ်ယူဖို့တောင်းဆိုတာမျိုးဖြစ်ပါတယ်။ဒီအတွက်ဈေးကွက်ထဲမှာစိုးကျိုးတွေပေါ်ပေါက်လေရှိပါတယ်။အခုဘူပန်ကနေဘယ်စနစ်ကိုဘယ်လိုပြုပြင်မလဲ၊ငွေကြေးဈေးကွက်ထဲဘယ်လိုအကျိုးသက်ရောက်မှုတွေရှိလာမလဲဆိုတာလေ့လာသုံးသပ်ကြည့်ပါမယ်ဖြစ်ပျက်ခဲ့သမျှကိုပြန်လည်သုံးသပ်ပြီးဘူပန်ဟာမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်ကြိုးစားပါတယ်။အခုဆိုရင်ဖေဖော်ဝါရီ5ရက်နေ့ကစပြီးရင်းညွှန်းငွေလဲနှုန်းကိုညနေ4နာရီမှထုတ်ပြန်ကြေညာပါတယ်။တနိဒာဖြစ်ပေါ်ခဲ့တဲ့နိုင်ငံသားငွေကြေးဈေးနှုန်းအခြေအနေတွေကိုအခြေခံတွက်ချက်တာဖြစ်တဲ့အတွက်လက်တွေ့ပေါက်ဈေးတွေနဲ့လည်းနှီးဆက်ပါတယ်။အဲ့လိုအခြေအနေမျိုးရောက်မှရင်းညွှန်းငွေလဲနှုန်းနဲ့ပုဂ္ဂလိကဘဏ်တွေကိုငွေကြေးရောင်းဝယ်တာမို့ပုဂ္ဂလိကဘဏ်တွေရဲ့အလင်းအလိုက်ဖန်းအမြတ်ထုတ်တာခံရမှုနေသွားစေပါတယ်ဘူပန်ကနေနောက်ထပ်လုပ်တာကတော့ပုဂ္ဂလိကဘဏ်တွေရဲ့နိုင်ငံသားငွေရောင်းဝယ်လွှဲပြောင်းမှုစည်ရင်းတွေအချိန်နဲ့တပြေးညီဘူပန်ကိုသတင်းပို့ခိုင်းတာပါပုဂ္ဂလိကဘဏ်ကနေသူတို့ရဲ့နိုင်ငံသားငွေအရောင်းဝယ်အလွှဲပြောင်းစည်ရင်းကိုမနေ့10နာရီနေ့လည်12နာရီနေ့လည်2နာရီညနေ3နာရီစုစုပေါင်း4ချိန်စည်ရင်းတွေပေးပို့ရမယ်လို့ညွှန်ကြားထားပါတယ်ညွှန်ကြားချက်ကိုမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အညီအရေးယူတာခံရမယ်လို့ဆိုပါတယ်ဒီလိုလုပ်တာအကြောင်းရှိနိုင်ပါတယ်ပြီးခဲ့တဲ့ကာလတစ်လျှောက်လုံးမြန်မာကျပ်ငွေတန်ဖိုးကျဆင်းတာမတိမငြိမ်အမြဲတစေဖြစ်နေတာကြုံကြရပါတယ်မြန်မာကျပ်ငွေသူ့ဖတာသူရှိတဲ့တန်ဖိုးတစ်ခုမှရှိနေရမယ့်ကိစ္စဘယ်သူမှဝန်ဖန်ပြီးလို့မရပါဘူးဘတ်ဂျက်လွန်ငွေနိုင်ငံခြားကုန်သွယ်မှုယင်းနှမြုံနှံမှုဝန်ရောက်မှုစတဲ့အချက်လက်တွေကအဆုံးဖြတ်ပေးတာမျိုးပါဒါပေမဲ့ကာလတူငွေကြီးအတက်အကျအလှုပ်ရမ်းဖြစ်အောင်ဖန်တီးပြီးအမြတ်ထုတ်ယူတာမျိုးတွေလို့လို့ရကြပါတယ်။ဥပမာအားဖြင့်ဒေါ်လာဈေးယာယီမြင့်တက်အောင်မြန်မာကျပ်ငွေအများကြီးသုံးပြီးဝယ်ယူစုဆောင်းဈေးကွက်ကလန့်ပြီးမတရားမြင့်တက်လာချိန်မှာအလျင်အမြန်ပြန်ထုတ်ရောင်းပြီးအမြတ်ရှာတာမျိုးဖြစ်ပါတယ်။ရှေ့ပိုင်းမှာအဲ့ဒါလိုလှုပ်လဲလှုပ်နေကြတယ်လို့အစိုးရနဲ့ဘူပန်ကိုယ်တိုင်ကတန်တရားရှိပါတယ်။အဲ့လိုလှုပ်သူတွေဟာငွေကြေးအရင်းနှီးနည်းနည်းပါးပါးနဲ့တရားမဝင်ငွေလဲစားသူတွေမဟုတ်ဘူးဆိုတာတာဝန်ရှိသူတွေနောက်ပိုင်းသိလာကြရပါတယ်ဖြစ်နိုင်ခြေကတော့ပုဂ္ဂလိကဘဏ်တွေပဲဖြစ်ပြီးတရဝင်နိုင်ငံသားငွေရောင်းဝယ်လွှဲပြောင်းတဲ့လုပ်ငန်းလုပ်ကင်ခွင့်ပေးထားလေတော့ကင်တွယ်ရလဲခက်ခဲပါတယ်အခြားအကြောင်းတစ်ခုကတော့အဲ့ဒီပုဂ္ဂလိကဘဏ်တွေဆိုတာနိုင်ငံစီးပွားရေးမျက်နှာစာကလုပ်ငန်းရှင်ကြီးတွေဖြစ်နေတာကြောင့်လဲအကြောင်းတစ်ကြောင်းပါပဲဒီအတွက်ဘူပန်ဟာပုဂ္ဂလိကဘဏ်တွေရဲ့နိုင်ငံသားငွေကြေးရ 杨伟瑞表母个双击天球铺，楼里边不半夜用家接他妈，那个娘为接杨伟瑞表官来参加，一里半位奶奶谁管顾前来乱摸摸。老大，他来了杨伟跑家母的楼里头转眼大妈母，不半我亲爱的别人的人伯母，别管大牛皮皮，也有没手臂，地人跑别他路吧呗。这是不半夜上月吃过几年。人家面露露骗你个的，人家娘为担保呢，担心人家真为担保，钱多准，不地门人在家，老人皮包里洗了个，太了，太难里面露，要人来马脚，顶边来呀吧的。